တိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့နယ်တွေကမိုးစဘာပြောင်းမြေပဲတွေလက်ရှိရိတ်သိမ်းဖို့လိုနေပေမဲ့တောင်သူတွေစစ်ဘေးရှောင်ပြီးဘေးလွတ်ရာထွက်ပြေးနေတဲ့အတွက်ရိတ်သိမ်းနိုင်တာမရှိဘူးလို့ဒေသခံတွေကပြောပါဗျ။မိုးပြဲမြို့နယ်အတွင်းစိုက်ပျိုးထားတဲ့တောင်ယာအေကတပေါင်းထပ်မင်းရှိမယ်လို့ခန့်မှန်းပြီးအချိန်မီမရိတ်သိမ်းနိုင်ရင်နောက်လာမယ့်နှစ်တွေအတွင်းစားနပ်ရိတ်ကပိုပြီးခက်ခဲလာနိုင်တယ်လို့လည်းအကူအညီပေးနေသူတွေကပြောပါဗျ။မိုးပြဲမြို့နယ်ကစစ်ဘေးရှောင်တောင်သူတွေရဲ့အခြေအနေသတင်းပေးပို့ချက်ကိုမဆုမုံပြောပြပေးပါရှင်။
ပြီးခဲ့တဲ့စက်တင်ဘာလ10ရက်ကနေ12ရက်နေ့အထိရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့တွေကကြေးရွာတွေမှာမြန်မာစစ်တပ်ကနေနယ်မြေရှင်းလင်းရေးထိုးစစ်ဆင်ခဲ့တာကြောင့်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့မြို့ကန်တွေတောင်းတဲ့ချီနေရဲစွန့်ခွာထွက်ပြေးတိမ်းရှောင်နေကြရပါတယ်။ထွက်ပြေးကြသူတွေထဲမှာမိုးစဘာပြောင်းမြေပဲတွေစိုက်ပျိုးထားတဲ့တောင်သူတွေလည်းပါဝင်ပါတယ်။လက်ရှိအချိန်မှာတော့ရိတ်သိမ်းမှုလိုနေပေမဲ့မလုံနိုင်သေးတဲ့အကြောင်းမြို့ကန်တအူကပြောပြပါတယ
်။အခုကကျွန်တော်လည်းသိဆောင်နေတာတစ်ဖက်ကျွန်တော်မူတောင်သူဖက်လည်းဆိုင်ရပြူလာရိတ်သိမ်းဖို့လည်းလုံနေပြီကျွန်တော်တောင်ဖက်စပါပြောင်းမြေပဲအဲ့ဒါတွေလည်းရိတ်သိမ်းဖို့အချိန်ရရောက်နေပြီရိတ်သိမ်းလည်းမရိတ်သိမ်းရတာဘူးစားဖို့နေလာမယ်ဒီနေ့တွေ့အားလာမယ်နောက်နေ့တွေ့အားအလုံးခက်ခဲတော့အားလုံးကြုံတွေ့နေရတယ်
တိုက်ပွဲမဖြစ်တဲ့အချိန်မှာလည်းတခါတရံလက်နက်ကြီးကြီးတွေကြတာမျိုးတွေရှိတာကြောင့်ဒေသခံပြည်သူတွေစိုးရိမ်ပြီးတော့နေရက်ကိုမပြန်ရဲကြသေးတာလို့အဲ့ဒီဒေသခံကဆက်ပြောပါတယ်ဒါကြောင့်မရိတ်သိမ်းနိုင်တဲ့မြေယာအများပြားရှိနေတယ်လို့ပြောပါတယ
်လက်နက်ကြီးနဲ့လာပြလာတဲ့အခါတော်တော့တောင်သူတွေကပြချင်းတဲရောက်လဲလူကသူ့လက်ပြုံးလိုက်နေရှိရင်မဲမဲတွေ့တော့နဲ့ကိုလုံးလဲလက်နဲ့ကြီးနဲ့ထုနေလို့ကျွန်တော်ကရိတ်သိမ်းဖို့ကလည်းအဆင်ပြေမှုမရှိဘူးပေါ့ကျွန်တော်တို့မရိတ်နိုင်တဲ့နေရာလက်နဲ့ရဆိုအလိုဧကတပေါင်းလောက်အပဲရှိတယ်တင်တော့နှစ်ဖက်အပြန်လာတိုက်ခိုက်မှုရှိမှပဲကိုလက်ကြီးတွေကကြလာတယ်အခုကနှစ်ဖက်ပြန်လာတိုက်မှုမရှိတဲ့လက်နဲ့ကြီးနဲ့ထုတယ်လို့ကျွန်တော်တို့အံပူတွေကရိတ်သိမ်းဖို့ဟာတော့ခက်ခဲကြောက်နေတာပေါ့
။စိုက်ပျိုးထားတဲ့တီးနံတွေကိုဒီအချိန်မှမရိတ်သိမ်းနိုင်ဘူးဆိုရင်နောင်လာမယ့်နှစ်တွေအတွက်စားနပ်ရိတ်ခါကပိုပြီးတော့မှခက်ခဲလာနိုင်တယ်လို့လည်းခံမှန်းပြောဆိုကြပါတယ်။မိုးပြဲမြို့မှာဆစ်ဆောင်ပြည်သူတွေကိုကူညီနေသူတဦးကတော့စပားတွေအမဲ့လွန်နေတာတွေ့ရတဲ့အကြောင်းနဲ့ရိတ်သိမ်းဖို့ကြိုးစားတဲ့တောင်သူတချို့လည်းရှိတဲ့အကြောင်းပြောပါတယ်။စပားတွေရိတ်သိမ်းနေရင်လည်းပြစ်ခတ်တန်တွေကြားရလို့ထွက်ပြေးလာရတဲ့သူတွေလည်းရှိတယ်လို့ပြောပါတယ်။
ညာတယ်ကျွန်တော်ပြည်ပြောင်းတယ်လေတော့ရဲ့တာပေါ့ဒီလေရဲ့တယ်ဒါနဲ့မပြီးဘူးเนาะဒီရဲ့နေတန်းလိုင်းနဲ့ဒီရဲ့အလဲအစ်ပဲထားချီရောသူကလူကလည်းဒီလူပြင်းမြုံနေအဲထပ်ဆွသွားရတာပေါ့အဲ့ဒါသူပဲဘာရောဒီတိုင်းပြစ်ပြီးသွားမယ်လို့ပဲကျွန်တော်မြင်တယ်ပေါ့
ဖဲခုံအခြေဆိုင်စစ်ကောင်စီအမြောက်တပ်နဲ့လွိုက်ကော်အခြေဆိုင်အမြောက်တပ်တွေကနေမိုးပြဲမြို့တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတာလို့စစ်ဘေးရှောင်ပြည်သူတွေကိုအကူအညီပေးနေသူကပြောပါတယ်
ဆွဲကြတော့အပြင်ထံကြီးရဲ့ပဲဖြစ်တယ်ပေါ့နော်ဒါပေမဲ့ဒီပြင်မဖြစ်တဲ့ရဲ့ဆိုတဲ့ပုံမှာပဲသူကလက်နဲ့ကြီးနဲ့ဆဲကိုကြည့်ချတာပေါ့နော်ဒီနေ့ဒီချိန်ကြည့်တာသူကြည့်တဲ့ဟာတွေလည်းကြည့်မိမိညာလည်းအညာလုံးဒီအခေါ်ကဖဲနေအညာပြရဲ့ဒီလိုကဖဲနေအညာပြရဲ့ပေါ့နော်တိုက်ပွဲတော့မရှိဘူးတိုက်ပွဲလည်းမရှိဘူးဒါပေမဲ့သူကအဲညာလည်းလူရှိတယ်ပေါ့ဒီမူပြင်းနဲ့ဆဲအကြောင်းမူပြင်းမြင့်မြင့်ပြီးသူတွေကလည်းရှေ့ရှေ့ချိတ်ကောအခုဆိုရင်ပုံပြခိုင်နှောင်းတော့အလုံးတော့တော့ပဲကြံလို့မရှိဘူးလေတင်ချီတော့
မြမစစ်တပ်ဘက်ကတော့ဒီလိုစစ်ကောင်စီဘက်ကပြစ်ခတ်နေတယ်ဆိုတော့ပြောဆိုချက်တွေအပေါ်အတီးပြုတ်ပြောဆိုတာမရှိသလိုသတင်းတစုံတရာထုတ်ပြန်တာမရှိပါဘူးမိုးပြဲမြို့နယ်ထဲမှာဒီလာစမ်းမိုင်းကလေးကစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးတွေပို့တို့လာတယ်လို့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေနဲ့အပြန်အလှန်တိုက်ပွဲတွေကလည်းခက်စိတ်စိတ်များလာပါတယ်။အိုးပြစ်အိမ်ပြစ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရသူပြည်သူတွေများလာတာကြောင့်လက်ရှိမိုးပြဲရဲ့အခြေအနေကတော့တိတ်ဆိတ်ခြောက်ကန့်နေတယ်လို့ဒေသခံပြည်သူတွေက VOA မြန်မာပိုင်းကိုပြောပါတယ်ရှင်။
ရှမ်းပြည်ဘက်ကစစ်ရှောင်တောင်သူတွေရဲ့အခက်အခဲမဆုမှုပြောပြပေးခဲ့တာပါ။